မြန်မာစစ်တပ်ဟာအရင်ကစစ်မျက်နှာအမြောက်အများဖွင့်တိုက်နေရပြီးလက်နက်ခေယံလိုအပ်တာကြောင့်အင်ဒိုနီးရှားကမြန်မာစစ်တပ်ကိုလက်နက်ရောင်းချတယ်ဆိုတဲ့ဆွတ်ဆွဲချက်တွေကိုအလေးထားစုံစမ်းဖို့အရှိတောင်အရှနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုလိုက်ပါတယ်။လက်တလုံးမှာလိုင်းစာအနီးကစစ်ရှောင်းစခန်းတစ်ခုကိုတိုက်ခိုက်တာကြောင့်ကလေးငယ်တွေအပါအဝင်အရက်သားတွေသေဆုံးခဲ့ရလို့မြန်မာစစ်တပ်အပေါ်နိုင်ငံတကာကပြစ်တင်ဝေဖန်နေခြင်းလည်းဖြစ်ပါတယ်။ကိုငိမ့်ချန်းအေးကတင်ပြပါမယ်ရှင
်။အင်ဒိုနီးရှားကမြန်မာစစ်တပ်ကိုလက်နက်ရောင်းချတယ်ဆိုတဲ့လူအခွင့်အရေးအဖွဲ့တွေရဲ့ဆွတ်ဆွဲချက်အရင်ဘက်ကထွက်လာချိန်မှာမြန်မာပြည်တွင်းမှာရောနိုင်ငံတကာမှာပါလှုပ်ခတ်ခဲ့တာပါ။သူတို့ပြင်စစ်တပ်ရဲ့အရက်သားတွေထိခိုက်စေတဲ့တိုက်ခိုက်မှုတွေရှိနေချိန်မှာမြန်မာဒီမိုကရေစီအရေးအင်တိုက်အားတိုက်လှုပ်တယ်ဆိုပြီးနာမည်ကောင်းရတဲ့အင်ဒိုနီးရှားကိုဆွဆွဲခံရတာဖြစ်လို့ပါဒီပေါ်မေကွန်ပြန်လဲထုတ်ကြတာတွေရှိပေမဲ့ Washington DC National War College ကပမောက်ခဒေါက်တာဇက်ခရီအပူဇာကတော့အင်ဒိုနီးရှားကာဝေးရေးဆိုင်ရာစစ်မှုလုပ်ငန်းတွေကလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်တွေရှိနေလို့ဖြစ်နိုင်ခြေရှိတယ်လို့ VOA ကိုပြောပါတယ
် They have worked with Myanmar in the past
သူတို့ကမြန်မာနဲ့အရင်ကလည်းလက်တွဲအလုပ်လုပ်ခဲ့ပါတယ်။အင်ဒိုနီးရှားအစိုးရရည်တည်ချက်နဲ့ဆန့်ကျင်နေပေမဲ့ရောင်းချမှုကနိုင်ငံရေးခေါင်းဆောင်ပိုင်းတွေတတိမပြုမိလောက်တဲ့အသေးစားကဏ္ဍတွေမှာဖြစ်ကောင်းဖြစ်နိုင်ပါတယ်။မြန်မာစစ်တပ်မှာအခုဆွဆွဲခံရတဲ့အထင်းမှာပါတဲ့ PDP ကွန်မတီထုတ်သင်းမောတွေထုတ်သုံးတာမျိုးဒါမှမဟုတ် PDD ဒီကန်တရာထုတ်လေရင်တွေသုံးတာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့မြန်မာစစ်တပ်လိုအပ်ချက်မြန်မာနေတဲ့စစ်လက်နက်အပူပစ္စည်းတွေကိုဒီကုမ္ပဏီတွေကထောက်ပံ့တာဖြစ်နိုင်ပါတယ
်ဆွဆွဲခံရတဲ့ထဲမှာပါတဲ့ကုမ္ပဏီတွေတဲကလက်ရှိမြန်မာစစ်တပ်မှာလိုအပ်နေနိုင်တဲ့လက်နက်ငယ်ခဲယံမီးကြောက်တွေနဲ့တက်ခဲရေးရှင်တွေအများပြားထုတ်လုပ်နေတဲ့ PT Printed ကုမ္ပဏီကတော့ပိုပြီးဖြစ်နိုင်ခြေရှိတယ်လို့ပမောက္ခအဘူဇာကရှုမြင်ပါတယ်မြန်မာစစ်တပ်မှာနှစ်ပေါင်းများစွာအရာရှိအစ်စ်နဲ့တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်တဲ့စီးနိုင်ငံရေးလေလာသူဒေါက်တာအောင်မျိုးကတော့အင်ဒိုနီးရှားက2021ခုနှစ်နောက်ပိုင်းမြန်မာစစ်တပ်ကိုစစ်လက်နက်ပစ္စည်းတွေရောင်းနေဆိုတာမဖြစ်နိုင်ဘူးလို့သုံးသပ်ပါတယ်မြန်မာစစ်တပ်ကိုရောင်းနေဆိုပြီးဆွဆွဲတဲ့စစ်လက်နက်ပစ္စည်းတွေကနည်းပညာပိုင်းရာအရန်မြင့်လာတယ်မဟုတ်ဘဲမြန်မာပြည်မှာတင်ထုတ်လုပ်နိုင်တဲ့ပစ္စည်းတွေဖြစ်တာကြောင့်ဆွဆွဲချက်ကအတိပဲရှိလားဆိုတာကိုတန်ကြန်ရှိတယ်လို့ဆိုပါတယ
်အဲ့ဒီအင်ဒိုနီးရှားကရောင်းပါတယ်လို့ဆွဆွဲတဲ့ပစ္စည်းတွေကလည်းဘာမှထူးမခြားတဲ့ပစ္စည်းတွေဖြစ်နေတယ်အဲ့တော့ကျွန်တော်အနေနဲ့တော့မဖြစ်နိုင်ဘူးတကယ်လို့ပိတ်လို့ကဘာဖြစ်မလဲပိတ်လည်းဘာမှမဖြစ်ဘူးစစ်လက်နဲ့ပစ္စည်းဆိုင်ရာဒီ technology ပေါ့နော်နှီးပညာပိုင်းဆိုင်ရာအရင်ကြီးကျွန်တော်တို့မမြင်တော့မှအတိုင်းအတာတရက်ထီကတတ်မတော်ကကျွန်တော်လုံနိုင်စွမ်းရှိသွားဒီရုရှားနေပြီးတော့ကျွန်တော်တို့ဒီနှီးပညာတွေကျွန်တော်ပညာတော်တင်တွေလွှတ်ပြီးတော့ရရှိခဲ့တယ်ဆိုတာကအားလုံးသိနေတာပဲလေအဲ့ဒါကြောင့်မလို့ဘာမှကျွန်တော်တို့အကျိုးတရားမှုမရှိဘူးကျွန်တော်အထင်တော့ဟိုဒါကဟိုလောက်ကြံဇလန်းတခုလို့တော့ကျွန်တော်အဲ့လိုထင်တယ်ပေါ့နော
်မြန်မာစစ်တပ်ရဲ့ကပ္ပစစစ်လက်နက်စက်ရုံတွေကနေလက်နက်ငယ်ကြီးမော်တာဟောက်ဝီဇာအပြောက်ကြီးကနေဂျက်တက်ခဲရေးလေယာဉ်သုံးဘုံးတီးတွေထိထုတ်လုံနိုင်နေတာကိုပမောက္ခအဘူဇာကလည်းလက်ခံပါတယ်ဒါပေမဲ့ထုတ်လုံနိုင်စွမ်းကအကန့်အသတ်ရှိတယ်လို့သူကထောက်ပြပါတယ
် the Myanmar military has never had to fight on so many different fronts at the same time
မြန်မာစစ်တပ်ဟာအခုချိန်လောက်မျက်နှာစာအများကြီးမှာတပြိုင်တည်းထဲတိုက်ပွဲတွေတိုက်နေရတာမျိုးအရင်ကမရှိခဲ့ဘူးပါဘူးဒါကြောင့်သူတို့ဟာမကြုံစဘူးခရမ်းမီးကြောက်တွေလိုအပ်နေတာပါဒါကြောင့်ပြည်တွင်းထုတ်လုပ်တာနဲ့တင်မလုံလောက်ဖြစ်နေတာမျိုးကောင်းကောင်းဖြစ်နိုင်ပါတယ်သူတို့တရုတ်စီကနေလက်နဲ့ခရမ်းအထောက်ပံ့ရှာကောင်းရှာမယ်အင်ဒီယာစီကရှာကောင်းရှာနိုင်ပါတယ
်တကယ်တော့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမြန်မာစစ်တပ်ကိုလက်နက်ရောင်းချတာမလုပ်ဖို့ကုလသမဂ္ဂအထွေထွေညီလာခံမှာမဲခွဲဆုံးဖြတ်ခဲ့ရမှာအင်ဒိုနီးရှားကထောက်ခံပေးပေးခဲ့တာပါအခုဆွဆွဲချက်တွေကိုအင်ဒိုနီးရှားအနေနဲ့လေးနက်ထအေးအေးယူဆောင်ရွက်ဖို့မျှော်လင့်ကြောင်းဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စမာအောင်က VOA ကိုပြောပါတယ
်တကယ်လို့ဒါဖြစ်ခဲ့တယ်ဆိုလို့ရှိရင်ဖြစ်နေစေဖြစ်နေတယ်ဆိုလို့ရှိရင်တော့မှအင်ဒိုနီးရှားအစိုးရအနေနဲ့ဒါကိုအမြန်ဆုံးရပ်တန့်နိုင်ဖို့ပေါ့နော်အဲကျွန်တော်တို့အနေနဲ့တော့မျှော်လင့်ပါတယ်ဒီစုံစမ်းစစ်ဆေးနေတဲ့ကာလမှာတော့အနောက်ဒီကုမ္ပဏီတွေကိုယ်တိုင်ကလည်းမဟုတ်ဘူးဆိုပြီးတော့ညှင်းဆို့ထားတယ်လို့လည်းအဲသတင်းတွေထဲမှာတော့ကျွန်တော်တို့သိရတယ်ပေါ့နော်ဒါပေမဲ့တရားဝင်စုံစမ်းစစ်ဆေးမှုတွေပြုလုပ်တဲ့အခါကျရင်တော့ဒါသတင်းကဒီဆွဆွဲမှုကဘလောက် accurate ဖြစ်လဲဆိုတာတော့ကိုသိတာထင်ရှားလာမှာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအနေနဲ့အမြင်ကတော့အဲဒီလိုမျိုး right base ပေါ့နော်ဒါ group တွေကနေပြီးတော့တွေ့ရှိချက်ဒီအပေါ်မှာအင်ဒိုနီးရှားအစိုးရအနေနဲ့ရောသက်ဆိုင်ရာဒီ enterprise တွေအနေနဲ့ရောဟိုလေးတစားနဲ့တော့ live ပါဆောင်ရွက်လိမ့်မယ်ပူးပေါင်းဆောင်ရွက်လိမ့်မယ်လို့ကျွန်မအနေနဲ့တော့မျှော်လင့်ပါတယ်
။အနာဂတ်စတက်ဘောဒေတာတွေအာဆီယံအဖွဲ့ဝင်နိုင်ငံတွေကြားအမြင်တွေကွဲပြားကြသလိုစစ်လက်နက်နဲ့ငွေကြေးဖြတ်တောက်ရေးဒဏ်ခတ်ပိတ်ဆို့ရေးအပိုင်းမှာလည်းအာဆီယံအဖွဲ့ကြီးတစ်ခုလုံးအနေနဲ့ခြုံပြောရင် တချို့နိုင်ငံတွေကအားနဲ့နေသေးတယ်လို့NUG နိုင်ငံခြားရေးဝန်ကြီးဒေါ်စမအောင်ကရှုမြင်ပါတယ်။
တော့တချို့နိုင်ငံတွေကတော့ individual member state တွေနေနဲ့ပုံမှန်လေးလေးပြင်းပြင်းထန်ထန်ထုတ်ဖို့ပြောဆိုကြတာတွေရှိပါတယ်။ဒါပေမဲ့ခုနကလက်တွေ့ပေါ့နော်။လက်တွေ့နိုင်ငံရေးအရထုတ်ဖို့ပြောဆိုတာမျိုးမဟုတ်ဘဲနဲ့တကယ်ထိရောက်တဲ့အဲဟာမျိုးလဲကျမတို့ဖြစ်ဖို့လိုလို့။မူအရတော့ပြောထားတယ်။ဒါပေမဲ့လက်တွေ့မှာကြတော့တည်တည်ချာချာကြက်ကြက်မက်မက်ဒီမူကို implementation လုပ်ဖို့ mechanism ပိုင်းမှာဒါမှမဟုတ်အားထုတ်မှုပိုင်းမှာအားနည်းနေသေးတယ်ဆိုတဲ့ကိစ္စတွေလည်းကျမတို့မြင်ရတယ
်။ဒီချက်မှာပေါမောက်ခအဘူဇာကလည်းတသဘောတည်းရှိပါတယ်။အနာသိမ့်ပြီးနောက်ပိုင်းမြန်မာကိုလက်နဲ့ဒါမှမဟုတ် KMG အပေါ်ပစ္စည်းတွေရောင်းချခဲ့ရင်ဒါဟာပြည်တွင်းနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ရိုညာတွေလူမျိုးတုံးတပ်ဖြတ်ခံရတယ်လို့ဆွဆွဲခံရတဲ့အထိဖြစ်ခဲ့တဲ့2019ဖြစ်စဉ်မှာကလေးကမြန်မာစစ်တပ်ပေါ်အမြဲခိုင်မာတဲ့မူဝါဒနဲ့ဖိအားပေးနေတဲ့အင်ဒိုနီးရှားအစိုးရရဲ့ရည်တည်ချက်နဲ့ဖီလာစန့်ကျင်နေလို့ဒါကိုအရေးတူစုံစမ်းသင့်တယ်လို့လည်းသုံးသပ်ပြောဆိုထားပါတယ်ခင်ဗျာ။